ရခိုင်ပြည်နယ်အတွင်းမြို့တွေမိရှုခံရတာရိုဟင်ညာတွေတမကဒေသနေပြည်သူတွေအိုးအိမ်စွန့်ခွာကြရတာတွေတိုးလာပြီးအကြမ်းဖက်မှုနဲ့လူမှုအတိုက်အဝန်းအကြာတင်းမာမှုတွေတိုးလာတဲ့သတင်းတွေကြောင့်စိုးရိမ်ရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနစ်မေလ20တရနေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးအရင်ကလုပ်ခဲ့သလိုလူမျိုးတုံးတက်ဖြတ်တာတွေဖြစ်လာမှာကိုစိုးရင်ကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့ကြီးညာချက်မှာဖော်ပြပါတယ်။အသက်ဆုံးရှုံးသူတွေနဲ့ကြံရည်သူတွေအတွက်တရားမျှတမှုရှိစေရေးတိုးမြင့်လှုံ့ဆော်သွားမှာဖြစ်သလိုကြမ်းကြုတ်ရက်စက်မှုတွေအတွက်တာဝန်ရှိသူတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်ထောင်စုကဆက်လက်တန်းတိထန်ချထားတဲ့အကြောင်းနဲ့ကျူးလွန်တဲ့စစ်တပ်နဲ့တခြားတာဝန်ရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းဒဏ်ခတ်အရေးယူသွားမယ်အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းအာရခတပ်တော်ခေါ် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်နေပြီးလက်နက်ကိုင်ပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့်စိုးရိမ်ထိတ်လန့်မိတဲ့အကြောင်းကုလသမဂ္ဂကလည်းသတိပေးထားပါတယ်။ AA ကတော့ဘူတိတောင်မြို့သိမ်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတိုက်ခိုက်ခံရတာမောက်ထုတ်ခံရတာတွေရှိခဲ့တယ်ဆိုတော့ဆွတ်ဆွဲချက်တွေမဟုတ်မှန်ဘူးလို့ပြန်လည်ညွှန်းဆိုထားပါတယ်။ UNG မြို့သားညီညွတ်ရေးအစိုးရအဖွဲ့ပြောခွင့်ရကတော့ဘူတိတောင်မြို့နယ်မှာလူမျိုးရေးပြည်ပခဖြစ်အောင်ရွေချက်နဲ့စစ်ကောင်စီဘက်ကလှုပ်ကြံဖန်တီးနေပြီးအခြေအနေတွေရှုပ်ထွေးနေတယ်လို့ VOA ကိုပြောပါရခင်ဗျာ။